မရင်းချင်းမှုကြံစီမှုနဲ့ဆွဆွဲခံခဲ့ရတဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အကြီးအကဲဟာဒိုမီနစ်စထရော့စ်ခန်းရဲ့အမေရိကန်ကအမှုကိုပယ်ချလိုက်ပြီးတဲ့နောက်စထရော့စ်ခန်းဟာတနင်္ဂနွေနေ့မှာပြည်သူနိုင်ငံစီပြန်တော့မှာဖြစ်ပါတယ်။ပြည်သူနိုင်ငံသွားမယ့်လင်းလက်မှတ်တစ်စောင်ကိုစထရော့စ်ခန်းကဝယ်ထားပြီးပြီလို့ပြည်သူသတင်းမီဒီယာတွေနဲ့စထရော့စ်ခန်းနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။သူ့အပေါ်ဆွဲတင်ထားတဲ့လိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်မှုစွဲချက်ကိုပြီးခဲ့တဲ့သတင်းပတ်မှာအစိုးရရှေ့နေတွေကရုပ်သွင်းလိုက်ပြီးတဲ့နောက်စထရော့စ်ခန်းအမေရိကန်ကနေထွက်ခွာနိုင်ဖို့တရားသူကြီးကခွင့်ပြုခဲ့တာပါ။ယောင်မျိုးမှာမေလာကသူတဲခုခဲ့တဲ့ဟိုတယ်အခန်းထဲမှာဟိုတယ်အကူလုပ်သားအမျိုးသမီးကိုစထော့စ်ခန်းကတကယ်ပဲလိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်ခဲ့သလားဆိုတာသေသေးချာချာမဆုံးဖြတ်နိုင်ဘူးလို့ဆွေးနွေးရှိနေတွေကပြောပါတယ်။သူ့အပေါ်မှာတရားဝင်ဆွဲချက်တင်ခဲ့ပြီးတဲ့နောက် IMF အကြီးအကဲအဖြစ်ကနေစထော့စ်ခန်းနှုတ်ထွက်ခဲ့ပါတယ်။ပြည်သူနိုင်ငံမှာ2012ခုနှစ်ကြာရင်ကျင်းပမဲ့သမရရွေးကောက်ပွဲမှာစထော့စ်ခန်းဟာဆိုရှယ်လစ်ပါတီရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြေရှိတယ်လို့ယူဆထားခဲ့ကြဘူးပါတယ်။